Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါပြီခင်ဗျာ VOA အမေရိကန်အသံရဲ့2022ခုနှစ်နိုဝင်ဘာလ26ရက်တောက်ကြမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာနဲ့ရုပ်သံကပါပူးတွဲပြင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လေးဦးပါတဲ့နေကိုဒေါက်ကင်မျိုးတဲ့နဲ့သူပြောပြပေးမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာအသေခံကားဘုံးခွဲတိုက်ခတ်မှုကြောင့်လူ၈ယောက်ထက်မနည်းသေဆုံးသွားတဲ့သတင်းဆိုင်ဘီးရီးယားဒေသကကြောင်မျိုးရေးသူဖော်ရေးလုပ်ငန်းမှာမတော်တဆမှုကြောင့်လူပေါင်း50ကျော်သေဆုံးသွားတဲ့သတင်းစတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်သတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးမှာပါအဲ့ဒီအထက်တင်ဆက်ပေးမယ့်တင်ပြမှုတစ်ခုကတော့
ဒီအမျိုးသမီးတွေကဒီအနာတမီးနောက်ပိုင်းမှာတို့ရဲ့ရင်းချမ်းစာဆန္ဒပြတဲ့ခါမှာလို့ရှင်ရဲ့ခုလို့ရှိရင်ဒီနေ့ပို့ရှင်တာကပ်ကက်ခံရတာက60နာရီရောက်ပေါ်နေတာက
ဒါအပြင်ကဘာတဝမ်းအမျိုးသမီးအကြမ်းဖက်မှုတွေပပျောက်ရေးအတွက်16ရက်တာလှုပ်ရှားမှုကိုလည်းမနေ့ကစတင်ခဲ့တဲ့အကြောင်းနဲ့အဲဒီနောက်ပတ်စင်ကဏ္ဍတွေမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်ရင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြင်ဆက်ပေးကြပါလိမ့်မယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကစာတင်ကြောင်းတစ်ခုနီးကြာသာပတ်နေ့ကလုံခြုံရေးရင်တန်းကိုပြင်းထန်တိုက်ခိုက်တဲ့အသေခံကားဘုံးပေါက်ကွဲမှုကြောင့်လူ၈ယောက်ထဏ်မင်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ
်ဘာကွဲ
ပေါက်ကွဲမှုကြောင့်ကြီးကျယ်ထိတ်လန့်တုံ့လို့ရပါတယ်အတန်းထဲမှာကျောင်းသားတွေကိုစာတင်နေချင်းပေါက်ကွဲမှုရှင်ကကျောင်းဝင်းထဲအထိရက်ခတ်ခဲ့ပါတယ်လို့အခင်းဖြစ်တဲ့နေရာနီးစာတင်ကျောင်းကဆရာတယောက်ပြောဆိုသွားတာပါကျေလောင်တဲ့ပေါက်ကွဲတန်နဲ့နောက်ဆက်တွဲမိခိုးလုံးကြီးတွေကြောင့်ဘေးလွတ်ရာထွက်ပြေးခဲ့ရပြီးပေါင်းအောင်နေရာကပြန်ထွက်လာတဲ့အချိန်မှာအလောင်းရှင်လောင်းနဲ့ဒဏ်ရာသူ၁၀ယောက်ထက်မနည်းတွေ့ရတယ်လို့လည်းကိုယ်တိုင်တွေ့ရသူတယောက်က VOA ဆိုမာလီဌာနကိုပြောပါတယ်မိုဂါဒီရှုမြို့တော်ရဲတပ်ဖွဲ့ပြောခွင့်ရအဘိတဖ်တာအတန်ဟာဆန်ကတော့လူညိုရင်းရင်နှန်းကိုပြစ်မှတ်ထားအသေးခံဘုံခွက်တက်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါကုလသမဂ္ဂအတွက်လူညိုရင်းတာဝန်ယူပေးနေတဲ့ရင်နှန်းကိုဖောက်ခွဲပစ္စည်းတွေထိဆောင်လာတဲ့ SUV ကားစင်းနဲ့ဒီကနေရှင်းမောင်းပြီးဖောက်ခွဲတက်ခိုက်တာလို့လည်းသူကပြောပါတယ်တခဲမှုကြောင့်၈ယောက်တည်ပြီး18ယောက်ဒဏ်ရာရတဲ့အကြောင်းလည်းရဲတပ်ဖွဲ့ပြောခွင့်ရကဒင်းတောက်တွေကိုအတိအပြုပြောဆိုခဲ့တာပါမူဂါဒီရှုမြို့တော်အချက်အချာနေရာမှာဖြစ်ပွားတဲ့အသေခံဘုံးခွဲတိုက်ခတ်မှုကြောင့်အနားမှာရှိတဲ့အငယ်စားစီးပွားရေးလုပ်ငန်းတွေနဲ့စားသောက်ဆိုင်တစ်ဆိုင်ပျက်စီးသွားခဲ့ပါတယ်။ပောက်ခွဲမှုဖြစ်တဲ့အချိန်မှာကျောင်းသားတစ်ထောင်ကျော်စာသင်နေတဲ့အနီးအနားကစာသင်ကျောင်းလည်းထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်
။အာဖရိကတိုက်နောက်ပိုင်းမှာရှိတဲ့ဘာကီနာဖာဆိုနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်လုံခြုံရေးအခြေအနေဆိုးဝါးနေချိန်မှာပဲဗိုလ်တပုနေကရတန်ကဒေသတီဘူးမှာရှိတဲ့တပ်ဖွဲ့တစ်ခုအတိုက်ခိုက်ခံရပြီးစစ်သား3ဦးကြာဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီတန်းရရခဲ့တယ်လို့နောက်ပြီးတော့စစ်သွေးကြော12ဦးလည်းအသေးရမိတယ်လို့စစ်တပ်ကဂျက်တဘေးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နိုဝင်ဘာ14ရက်ကစပြီးအစ္စလာမစ်စစ်သွေးကြော်လို့တန်လျာရှိသူတွေတိုက်ခိုက်တာဟာအခုတိုက်ခိုက်မှုနဲ့ဆိုရင်3ချိန်ရှိပြီဖြစ်ပါတယ်။နိုဝင်ဘာ14တိုက်ခိုက်မှုကလည်းလုံခြုံရေးတပ်သားအယောက်60ကျော်တေဆုံးခဲ့ရပြီးအရသာတရားစင်လောက်တေဆုံးခဲ့ရတဲ့အတွက်ဒေါသထွက်ပြီးနိုင်ငံတကာဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူကင်မရာရော့ကမတ်ကာဘိုနှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။ဘာကီနာဖာဆိုမှာလူထောင်ပေါင်းများစွာတေဆုံးပြီးတန်းနေချီအိုးဝင်ဆန့်ခွာထွက်ပြေးရတဲ့အယ်ကိုင်ဒါနဲ့အာယက်စစ်သွေးကြော်တွေနဲ့ဆက်နွယ်နေတဲ့စစ်သွေးကြော်လှုပ်ရှားနေတာဟာ၄နှစ်တာရှိပြီဖြစ်ပေမဲ့အစိုးရကနိုင်နေမှုတွေမလုပ်ခဲ့တဲ့အတွက်စနေနေ့မှာအစိုးရကိုဆန့်ကျင်ဆန္ဒပြဖို့အတွက်အတိုက်ခံတွေကဆော်နေတာဖြစ်ပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းကတရားစတဲ့တူပေါ်ရေးလုပ်ငန်းတစ်ခုကို CODC ဖို့လို့ခေါ်တဲ့လက်နက်ကင်ဖွဲ့ရဲ့တက်ခတ်မှုကြောင့်တရုတ်နိုင်ငံသား2ဦးသေဆုံးပြီးအများအပြားပြည်မေးဆွဲဖမ်းဆီးခံရတဲ့အကြောင်းစစ်တပ်ပြောခွင့်ရကကြာသာပတ်နေ့မှာပြောလိုက်ပါတယ်။ဒေသခံအရက်ဖက်အဖွဲ့ခေါင်းဆောင်တယောက်ကလည်းသေဆုံးမှုနဲ့ပတ်သက်လို့တီးပြခဲ့ပြီးနောက်ထပ်တရုတ်နိုင်ငံသား6ယောက်ပျောက်ဆုံးနေတယ်လို့ပြောပါတယ်။တရုတ်နိုင်ငံသားတွေရွှေတူပေါ်ရေးလုပ်ငန်းတွေလောက်ကင်နေတဲ့အီချူပြင်းနဲ့ဂျူကူးဒေသကဗိုလ်ထုတွေတက်ခတ်မှုဟာဒေသထဲမှာအခြေစိုက်လှုပ်ရှားနေတဲ့ကွန်ဂိုနိုင်ငံဖွံ့ဖြိုးရေးပူးပေါင်းဆောင်မှုအဖွဲ့COTC ကိုလက်နက်ကင်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းသူကပြောပါရဲ့ဂျူကူးဒေသမှာ အစိုးရစကန်တစ်ခုအပြင်တရုတ်နိုင်ငံသားတွေရဲ့စကန်တစ်ခုလည်းတက်ခက်ခံရပြီးနှုတ်ဦးသွေးအများအပြားဖက်စီခံရတဲ့အကြောင်းဒေသခံစစ်တပ်ပြောခွင့်ရရရှိဂျူးစ်ကိုကိုကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။တက်ခက်မှုကျွလွန်ကြောင်းဆွဆွဲထားတဲ့ COTECO ဖွဲ့နဲ့ခေရှာဆော်မျိုးတော်ကတရုတ်တန်ယုံတို့ကတော့လက်တလုံးတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဂျူကူဒေသမှာ2019ခုနှစ်ကစလို့ COTECO ဖွဲ့ရဲ့အချင်းချင်းတက်ခက်မှုတွေကြောင့်အရက်သားရာချီတည်ဆုံးခဲ့ရပြီးထောင်နဲ့ချီနေရက်ဆုံးခွာထွက်ပြေးနေရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားတာပါ။ဂျူကူဒေသကနေရက်ဆုံးခွာထွက်ပြေးနေရတဲ့အရက်သားတွေကိုပြီးခဲ့တဲ့တနင်္ဂနွေညတုန်းကတက်ခက်ခံရမှုကြောင့်လူနဲ့ဆယ်လောက်တည်ဆုံးပြီးတက်ခိုက်မှုကလည်း COTECO အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရကဆွဆွဲပြောဆိုထားပါတယ
်။ဆူဒန်မှာစစ်တပ်ကပြီးခဲ့တဲ့လတည်းသူတို့အာဏာသိမ်းပြီးဖျောက်ချခဲ့တဲ့အရက်သားဝန်ကြီးချုပ်အက်ဗဒလာဟမ်တက်ကိုပြန်ပြီးခန့်အပ်ဖို့အတွက်သဘောတူညီခဲ့တဲ့နောက်မှာစစ်ကောင်ဆောင်တွေကိုဖိအားပေးတဲ့အနေနဲ့ထောင်ပေါင်းချီတဲ့ပြည်သူတွေဟာမြို့တော်ကာတွန်းနဲ့တခြားမြို့ကြီးတွေမှာစစ်စပင်းတွေကခြိတက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်နဲ့သဘောတူညီချက်အတွက်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာလက်မှတ်ရေးထိုးခဲ့ပြီးမယ်။ချင်းရှားတဲ့နိုင်ငံရေးပါတီတွေနဲ့ဩဇာကြီးတဲ့ဆူဒန်ဆန္ဒပြလှုပ်ရှားမှုအဖွဲ့ကတော့လက်မခံကြပဲဒါဟာဆန္ဒပြသူတွေကိုတစ္ဆာဖောက်တာလို့တချို့ကပြောတယ်လို့ဒါဟာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံရေးရဖုံးကွယ်မှုတစ်မျိုးလို့လည်းဝေဖန်ကြပါတယ်ခါတွန်းမျိုးတော်ကအလုသမားလူရန်စားရနေတဲ့ရက်ွက်တစ်ခုမှာဆန္ဒပြနေတဲ့သူတွေကတော့တော်လန်ရေးဟာပြည်သူတော်လန်ရေးဖြစ်ပြီးစစ်သားတွေတန်းရအောင်ပြန်ပြီးတွားဖို့အတွက်ကြွေးကြော်ခဲ့ကြတယ်လို့ဆန္ဒပြပွဲတွေအတွင်းတည်ဆုံးရရသူတွေအတွက်တရားမျှတမှုဆောင်ကျဉ်ပေးဖို့ပါတောင်းဆိုခဲ့ကြတာပါပို့ဆူဒန်ကဆာလာဝတ်မာလာနေနဲ့အနောက်ဒါဖာကမြို့ကြီးတွေပါဝင်ဆူဒန်နိုင်ငံတလွန်ဆန္ဒပြနေတာကိုဆိုရှယ်မီဒီယာတွေမှာထုတ်လွှင့်နေတာဖြစ်ပါတယ်နိုဝင်ဘာ18ရက်နေ့ကလေးကအနောက်ဒါဖာပြည်မှာရွာပေါင်း46ရွာမှာမိလောင်မှုတွေလူရမှုတွေနဲ့အတူအဓိကရုံးတွေဖြစ်ပွားခဲ့ပြီးတည်ဆုံးရသူပေါင်းဟာ43ဦးနဲ့မနည်းရှိခဲ့ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေမရင်းချင်ခံရတာကလေးငယ်20လောက်ပျောက်ဆုံးနေကြောင်းသတင်းတွေရတာတယ်လို့ကုလသမဂ္ဂကပြောပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15653ညာအိုက်တိုမီတာ25 kHz 11803ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ကင်းတဲ့နေ့နားဆင်နေရတာဖြစ်ပါတယ်ရုရှားနိုင်ငံစိုက်ဘေးရီးယားဒေသကကြောင်မီးသွေး 2.0 လုပ်ငန်းမှာဒဏ်ငွေယူဆရာကမတော်တဆမှုကြောင့်အလုပ်သမားတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း52ယောက်ထိဆုံးကြောင်းရုရှားသတင်းဌာနတွေကဖော်ပြကြပါတယ်။ဆိုဗီယက်ယူနီယံခေတ်ကဆက်လို့အဆိုးဆုံးကြုံခဲ့ရတဲ့မတော်တဆမှုမှာပြိမိနေတဲ့ကြောင်မီးသွေးလုပ်သားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့ကြတဲ့အရေးပေါ်ကယ်ဆယ်ရေး6ဦးလည်းထိဆုံးသွားခဲ့တာပါ။
возбуждено уголовное дело по
обвинению в преступлении в Пекине лоньюе сиган ни чупамму ри твэ ясу чяо не сонсэн сисэ му ри сатин ни ба би ло акин пи я кимару бо дита га сонсэн сисэ комти тавэн ши ту ту пи те надеста анан иба пё су тоа да ба တို့သစားမှုဖြစ်ခဲ့တဲ့ကြောင်မီးသွေးလုပ်ငန်းကညွှန်ကြားရေးမှုနဲ့လက်ထောက်အရာရှိတို့အပါအဝင်တာဝန်ရှိသူ3ယောက်ကိုဖမ်းဆီးထားကြောင်းလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့တွင်းထဲကလေဝင်လူထွက်ပေါက်တွေမှာဒဏ်ငွေယူဆင်ရာကကြောင်မီးသွေးလုပ်သားတွေအသက်ရှူမွန်းချက်ခဲ့ကြပြီးမိသိန်းဒဏ်ငွေပောက်ကွဲမှုဖြစ်ခဲ့ပုံရတယ်လို့ယူဆထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီဆုံးသူတွေထဲမှာတော့အစောပိုင်းမှာအလောင်းတွေရှာဖွေတွေ့ရှိထားတဲ့လုပ်သား17ယောက်အပြင်ပျောက်ဆုံးနေသူ35ယောက်နဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း6ဦးပါဝင်ပါတယ်။မိဝန်ငွေရှူရှိုက်မှုတို့တချို့ပါဝင်ဒါဇင်နဲ့ချီတဲ့လူတွေကိုလည်းစေယုံတင်ကုသပေးထားရပြီး၄ယောက်ကတော့စိုးရိမ်ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။သမ္မတဗလာဒီမီယာပူတင်ကတော့မတော်တဆမှုနဲ့ပတ်သက်လို့ဒေသခံအုပ်ချုပ်ရေးမှူးအရေးပေါ်လုပ်ငန်းတာဝန်ရှိသူတွေနဲ့ဆက်သွယ်စကားပြောခဲ့ပြီးလိုအပ်တဲ့အကူအညီပေးဖို့အရေးပေါ်လုပ်ငန်းဆိုင်ရာဝန်ကြီးကိုလည်းစေလွတ်ဖို့ညွှန်ကြားထားတဲ့အကြောင်းပြောဆိုထားပါတယ်။
EU ဥရောပသမဂ္ဂနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာပြီးစီးပွားရေးကျဆင်းလာနေတာကိုစိုးရိမ်နေကြချိန်မှာပဲကိုဗစ်အတွက်အားဖြည့်ကာကွယ်ဆေး booster shots ထိုးဖို့အတွက်တိုးပြီးလှုပ်လာသလိုကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးနှံပေးဖို့အတွက်စီစဉ်နေပါတယ်။ဒါပြင်တင်းကျပ်တဲ့ကိုဗစ်စီကံတချို့ကိုပါကျဆပရေးနေမှာချမှတ်လိုက်ပါတယ်။ဂျမနီနိုင်ငံမှာကိုဗစ် -19 ကာယောဂါကြောင့်တည်ဆုံးလာသူတသိန်းဖြစ်လာချိန်မှာပဲဆလိုဗက်ကီးယားနိုင်ငံမှာကိုဗစ်ကူးစက်မှုတွေတရင်နှစ်ပတ်ကြာလောက်ဒေါင်းချတန့်တက်လိုက်တယ်လို့ချိုက်သမရနိုင်ငံကလည်းအရက်ဆိုင်တွေညကလပ်တွေဆော့ဆော့ပိတ်ဖို့နဲ့ခရစ်မတ်ဇေးတွေပါပိတ်ဖို့ပါဝင်ရပ်ပေါင်း30ကျားနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ် ကျပါတလောဒီယောကနောက်ထပ်အခုဆက်ဆံရသူအားလုံးရဲ့၃ပုံ၂ပုံဟာဥရောပမှာဖြစ်နေတယ်လို့ရက်ပေါင်း၂ရက်အချိန်တိုင်းဒီယောကအခုဆက်ဆံရသူနောက်ထပ်တန်တန်းဖြစ်လာနေပြီးကိုဗစ် -19 နောက်ဆုံးလှိုင်းတံကိုဥရောပကအဓိကခံစားနေရတာဖြစ်ပါတယ်။ဤဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေအနေနဲ့လာမယ့်နွေရာသီမှာတခြားနိုင်ငံတွေကိုခီးသွားခြင်းနဲ့ဆိုရင်တကယ်လို့ကိုဗစ်ပိုးရှိမရှိစမ်းသပ်တာတွေကွာရန်တင်းလို့တီးတန့်ခွင့်နေတာမျိုးတွေမလုပ်ချင်ရင်အားဖြည့်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့ဥရောပကော်မရှင်ကကြေညာပြီးနေမှာအဆိုပြုခဲ့ပါတယ်။ပထမဆုံးကမ္ဘာတစ်လောကခံနိုင်အားနည်းပါးသူတွေကိုကိုဗစ်ကာကွယ်ဆေးအပြည့်ထိုးဖို့အတွက်ဒရွေးရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ကလိုလားပေမဲ့နိုင်ငံအများအပြားကတော့သူတို့နိုင်ငံသားတွေကိုကိုဗစ်အားဖြည့်ကာကွယ်ဆေးထိုးပေးပြီးဖို့အတွက်တိုးပြီးလှုပ်လာနေကြတာဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံမှာနောက်ထပ်ကိုဗစ်ရောဂါပိုမျိုးကွဲသစ်တစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိထားပြီးလူကြီးအများဆုံးဖြစ်တဲ့ဂေါတမ်ပြည်နယ်မှာငယ်ရွယ်သူတွေအများကူးစက်မှုနှုန်းများနေပြီးဗီဇာပြောင်းလဲမှုများဆန်တဲ့အတွက်စိုးရိမ်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးကပြောပါရယ်လွန်ခဲ့တဲ့၄-၅ရက်အတွင်းကိုဗစ်ရောဂါကူးစက်မှုတွေသိသာတိုးလာနေပြီးမျိုးကွဲသစ်ကြောင့်ဖြစ်နိုင်တဲ့အကြောင်းလဲကျန်းစာပေးနေအွန်လိုင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးဂျိုးဖာလာကပြောဆိုခဲ့တာပါကူးစက်သူတီဖြူလူနာတစ်တီထဲမှာဗိုင်းရပ်စ်ပိုးအမျိုးအစားသစ်ကူးစက်ခံရသူရာဂိုင်နှုန်းကိုသိနိုင်မှုလဲကျွမ်းကျင်သူတွေကြိုးပမ်းနေပါတယ် B11529 ဖြစ်သတ်မှတ်ထားတဲ့ပိုးအမျိုးအစားအစ်ကိုတော့အာဖရိကတက်ကဘော့ဆွာနာနိုင်ငံမှာတွေ့ရတယ်လို့တောင်အာဖရိကနိုင်ငံကနေဟောင်ကောင်ကိုသွားတဲ့ခီးသွားတဲ့ချက်မှာလည်းစစ်ဆေးတွေ့ရှိထားတယ်လို့ပြောဆိုထားပါတယ်ဗြိတိန်ဆွေကတော့တောင်အာဖရိကနဲ့အာဖရိကတက်တောင်ပိုင်း၅နိုင်ငံကလေကြောင်းခီးစဉ်တွေကိုတောက်ကြနေကစတားမြင့်မဲ့အကြောင်းကြေညာခဲ့တာပါယောဂပိုးမျိုးကွက်တဲ့ဟာဒေတာမျိုးကွက်တဲ့ကူးစက်မှုပုံမှန်မြန်မာကိုစိုးရိမ်ရပြီးလက်ရှိကာကွယ်ဆေးတွေဟာထိရောက်မှုရှိချင်မှရှိလိမ့်မယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ရှာဘက်ကပြောဆိုထားပါတယ်
ထိုင်းမြန်မာနယ်စပ်တက်ကီနယ်မဲဆောက်ဖူဖရာမဲလမော့မြို့နယ်တွေအတွင်းမှာနိုဝင်ဘာ25ရက်နေ့တရက်ထဲမှာတရားဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား200လောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တယ်လို့ရွှေပြောင်းမြန်မာအလုံသမားရေးဆောင်ရွက်နေတဲ့ကော်မတီဥက္ကဋ္ဌဦးမိုးချိုးက VOA ကိုပြောပါတယ်ဖမ်းမိသူအများစုကလူငယ်ပိုင်းတွေဖြစ်ကြပြီးမြန်မာပြည်ထဲမှာအလုတ်ကန်ရှားပါတာအပြင်အာဏာသိမ်းထားတဲ့စစ်တပ်ကသူတို့နေထိုင်ရာမြို့နယ်တွေအတွင်းမှာလူငယ်တွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းဆီးနေတာတွေကြောင့်ထပ်ပြေးတင်းချောင်လာသူတွေများတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံဘက်ကနေအထောက်ထားစစ်စရမ်းမပါဘဲထိုင်းနိုင်ငံဘက်ဝင်ရောက်လာသူတွေတနည်းတခြားများလာနေတဲ့အတွက်ထိုင်းအာဏာပိုင်တွေကနေဆက်တွေမှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲနေ့စဉ်လုံးလုံးရာနဲ့ချီပြီးထိုင်းနိုင်ငံတဲကိုဝင်ရောက်နေကြတာဖြစ်ပါတယ်နိုဝင်ဘာလတလအတွင်းမှာပဲထိုင်းမြန်မာနေဆက်တွေအပါအဝင်ပြည်နယ်10ခုလောက်မှာဖမ်းမိတဲ့နိုင်ငံခြားသား1000ဝန်းကျင်ထိရှိလာနေတာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများစုဖြစ်ပါတယ်
တောက်ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးတာဖြစ်ပါတယ် VO ရဲ့မနဲ့ခင်ရေဒီယိုအစီအစဉ်ကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကပါရုပ်သံအဖြစ်နဲ့ကြီးရှုနိုင်ကြပါတယ်အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဦးဆုံးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာပါတယ်မြန်မာအပအဝင်ကမ္ဘာတဝန်းအမျိုးသမီးအကြမ်းဖက်မှုတွေပပျောက်ရေးအတွက်16ရက်တာလှုပ်ရှားမှုကိုမနေ့ကစတင်ခဲ့ပါတယ်အဲ့ဒီလိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးခေါင်းဆောင်တူကိုမေးမြန်းပြီးရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်စစ်တပ်ကတပ်ဖြတ်တာတွေဖမ်းဆီးထောင်ချတာတွေရှိနေတယ်လို့အမျိုးသမီးအကြမ်းဖက်မှုတွေလည်းတိတိတသာတိုးလာနေတယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကပြောပါတယ်စစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုမှာပါတယ်ဆိုပြီးဖမ်းဆီးခံရတဲ့အမျိုးသမီးတွေဟာစစ်ကြောရေးအတွင်းနှီးမျိုးစုံနဲ့အကြမ်းဖက်ခံနေရတာတွေရှိတယ်လို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အသွင်ရေးမှူးဒေါ်နန်းမိုးမိုးကပြောပါတယ်
ဟုတ်ကဲ့ပါဆိုတော့အာနာတင်းပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကမျိုးမျိုးပုံနဲ့အကြံဖတ်မှုရောခံနေရတယ်ပေါ့နော်ခဏတုန်းကဆရာပြောသလိုမျိုးဒီပလိပခအပင်းမှာဖြစ်တဲ့လိမ့်ပိုင်းဆိုင်ရာအကြံဖတ်မှုတွေအပြင်ဒီအမျိုးသမီးတွေကဒီအာနာတင်းပြီးနောက်ပိုင်းမှာတို့တွေညင်းချမ်းစာဆန္ဒပြတဲ့ခါမှာဆိုလို့ရှိရင်လည်းခုဆိုလို့ရှိရင်ဒီနေ့ကိုရှင်တာတစ်ဖက်ခံရတာက80နဲ့မှ6ရောက်ပေါ့နော်ဒါကဟာဗာလေအဖြစ်ရှိအတတ်ဒီရပေါ့ဒီတော့လည်းဒီတိဘယ်လိုတွေနေလဲဘယ်လိုတွေတက်ခံနေရလဲဆိုတော့ကျွန်တော်တို့စဉ်းစားလို့တော့မရဘူးလေအဲ့လိုပဲမြေသမီးတွေဆိုလို့ရှိရင်ဒီဖန်စီတင်းတင်းခိုင်တဲ့မြေသမီးတွေဆိုလို့ရှိရင်လည်းဒီကရိုးတွေကိုစစ်ကြောရေးတွေမှာအင်တင်းကြီးတက်ခံနေမှာဆိုလို့ရှိရင်လည်းလိမ့်ပိုင်းဆိုင်ရာအကြံဖတ်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေ လို့ရှင်နဲ့ကျွန်တော်တို့ကြားပြီးရတာရှိတယ်ပေါ့နော
်ဆစ်အာနာသိမ်းပြီးနောက်ဆန္ဒပြသူတွေအပေါ်လုံခြုံရေးတွေပြစ်ခတ်လို့ပထမဆုံးတိတ်ဆုံးခဲ့သူဟာနေပြည်တော်ကအမျိုးသမီးတယောက်ဖြစ်တဲ့မမြတွတ်တွက်ခိုင်ဖြစ်ပါတယ်အခုလိုပြစ်ခတ်မှုတွေဖန်ဆင်းမှုတွေအတွင်းအမျိုးသမီးတွေထိခိုက်တိတ်ဆုံးရတယ်လို့လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့သခိုင်းချင်းနဲ့ကရင်ပြည်နယ်စားတဲ့ဒေသတွေမှာကလေးတငယ်တွေကိုဝင်ဆောင်အမျိုးသမီးတွေအပြင်တက်ကြီးရွယ်တွေအထိပရိပခအတွင်အာရမပြုကျင့်ခံနေရတာတွေရှိတယ်လို့လည်းဒေါ်နန်းမိုးမိုးကပြောပါတယ်
။လို့ပဲဒီနောက်ပိုင်းအာမတင်းနောက်ပိုင်းမှာခုနကပြောလိုမျိုးဒီပရိပခနဲ့ဆက်နွယ်တဲ့လိမ့်ပိုင်းဆိုင်ရာစံဖတ်မှုတွေဖြစ်နေတဲ့ new issue line တွေပြုကျင့်တဲ့ကိစ္စတွေဆိုလို့ရှင်လည်းဒီကပြန့်ပြန့်ကိုပို့ပြီးဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။ကျွန်တော်တို့အမေဆုံးကိုဒါ73မျိုးလောက်ကိုကျွန်တော်တို့တွေ့နေရတယ်ကြားနေရတော့ပေါ့ဒါအသက်ကြီးတဲ့အမျိုးသမီးပြီးပါမှကျန်အသက်မပြည့်သေးတဲ့နင်းကလေးတွေကအသပြီးပြီးတော့အရင်းပြင်းဖြစ်နေတဲ့ကိစ္စတွေကတော့ဒီစေကျန်ပြန်နဲ့လုံးဆောင်လာမယ်ဟာဆိုကျွန်တော်တို့တွေ့ရပါတယ်ပေါ့ဟုတ
်ချင်းပြင်းနဲ့တီးတိမ်မျိုးနယ်ထဲမှာမိဖွားပီးစမင်းနေတဲ့အမျိုးသမီးတယောက်ကိုသူ့ရဲ့ခင်မွန်းရှိမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေအုပ်စုဖွဲ့မရင်းပြုကျင့်ခဲ့ပါဗျ။အဲ့ဒီတညထဲမှာပဲအနီးနားကနောက်ထပ်အမျိုးသမီးတယောက်ကိုထတ်ပြီးအာရမပြုကျင့်ခဲ့တယ်လို့ဒေသခံတွေကပြောပါဗျ။ဒီကိစ္စတိုင်ကြားမှုအပေါ်စုံစမ်းပြီးအပြစ်ရှိရင်ဥပဒေအတိုင်းအရေးယူမယ်လို့စစ်ကောင်စီကဆိုထားပါဗျ။လက်ရှိစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေခြင်းဖြစ်တာမို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုကူညီဆောင်ရွက်ရေးအတွက်လည်းအခက်အခဲရှိနေတယ်လို့အမျိုးသမီးတွေအနေနဲ့လည်းလုံခြုံမှုမရှိဘူးလို့လည်းဒေါ်နန်းမိုးမိုးကပြောပါဗျ။
ဒီချိန်မှာလုံခြုံရေးတူချင်းတဲ့လုံခြုံရေးလည်းအရန်ကိုခက်ခဲတယ်လို့ပြောဟိုအကုန်လုံးရဲ့လုံခြုံရေးကလည်းအရန်ကိုခက်ခဲထိနေနေတာဖြစ်တယ်ဒါလို့ရှင်သွားရေးလာရေးလည်းအရန်ကိုခက်ခဲဖြစ်တယ်ပေါ့ဗျာဒါတော့ဒီကျမရေးနေပတ်သက်တဲ့ဝန်ဆောင်မှုတွေပြီးပို့ပန်ပို့ဖို့ဆိုရင်တော့မှဟိုချက်ချင်းကိုအဒီနီယာအဒီလိုအပ်တဲ့လူစီစီချက်ချင်းမရောက်နိုင်ပဲအခက်ခဲအမိထားလည်းအများကြီးရှိတယ်ပေါ့နော
်နိုဝင်ဘာ25ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိတ်အမှတ်နဲ့16ရက်တာလှုပ်ရှားမှုတွေကိုလည်းမြန်မာနိုင်ငံမှာလုပ်နေကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာအမျိုးသမီးအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေစုပေါင်းပြီးစပိန်စီကမ်ပိန်းလုပ်ခဲ့ကြတာပါ။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာနေတယ်လို့မျိုးဆက်သစ်အမျိုးသမီးများအဖွဲ့ Women Generation ရဲ့ Director မခင်မြင့်စောကပြောပါတယ်
။ရခိုင်ပြည်နယ်မှာဟိုအကြမ်းဖက်မှုတွေကအမျိုးသမီးတွေအမျိုးသမီးတွေကအကြမ်းဖက်မှုတွေကတိုးလာတာကိုမြင်ရတယ်ဗျာလို့ဆိုတော့ဒီဒီကလာဒီမှာဒီစေပရှောင်းတွေကြားထဲမှာဒီအကြမ်းဖက်မှုတွေဒီလိုများများရှိလာတာကိုဒီဟိုက်ကြီးတွေမှာသိသာထင်ရှားလာတယ်တော့
ရှမ်းပြည်နယ်အတွင်းလက်နက်ကင်အဖွဲ့အစည်းတွေကြားတိုက်ခိုက်မှုတွေကိုရပ်ဖို့လဲရှမ်းအမျိုးသမီးရေးရာဆက်သွယ်လှုပ်ရှားမှုအတွင်းစွမ်းကလည်းအမြင့်ပြည်ဆိုင်ရာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့တပ်သားစုဆောင်းမှုတွေကြောင့်2021ခုနှစ်အတွင်းရှမ်းပြည်သူတပေါင်းနီးပါးအိုးအိမ်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်ဘဝကိုရောက်ရှိခဲ့ရပြီးစည်ရေးပရိပခဖြစ်ပွားနေတဲ့နေရာတွေမှာအမျိုးသမီးတွေအပေါ်စစ်သားတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းပုံမှုတိုးလာတယ်လို့လဲစွမ်းအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအမျိုးသမီးတွေအကြမ်းဖက်ခံရတဲ့အကြောင်းကိုရဲမုံပြောပြသွားတာပါဆက်လက်ပြီးတော့ဗန်နဲ့ပတ်သက်တဲ့သတင်းပုဒ်ကိုပြောပြချင်ပါတယ်မြမဗန်တွေမှာကြံ့ငွေနဲ့ထားရမယ်အ ਨੇ စုံတိတက်ငွေလိုအပ်ချက်ကိုဘိုးဘန်အနေနဲ့အရင်သတ်မှတ်ထားတဲ့စည်ရင်းရှင်အငွေအပြင်ဗန်တဲ့လက်ဝယ်ရှိတဲ့ငွေသားကိုပါထည့်ပြီးထက်တွေ့သတ်မှတ်ပေးထားလိုက်ပါတယ်ဒါဟာဘာကိုရည်ရွယ်ပြီးဘလို့တက်ရောက်မှုရှိနိုင်လဲဒီအကြောင်းအမည်မဖော်လိုတဲ့ဗန်လုပ်ငန်းရှင်တဦးစီးပွားရေးလုပ်ငန်းရှင်တဦးနဲ့အလယ်အလတ်လုပ်ငန်းရှင်တဦးတို့ကိုကိုဝင်းမင်းကမေးမြန်းပြီးအခုလိုတင်ဆက်ထားပါတယ
်ဟုတ်ကဲ့MRR လို့သူကခေါ်တဲ့ဒီအ ਨੇ စုံလက်ကျန်ငွေလိုအပ်ချက်ပမာဏကိုအခုလိုသတ်မှတ်ပေးလိုက်တာရဲ့အဓိကရည်ရွယ်ချက်ဖြစ်နိုင်ရာကိုမေးရမှာဘန်လန်ဆယ်ရှင်က
ဘန်ရဲ့လက်ကျန်ငွေ balance ကိုရှော့ချပေးတာပေါ့ခုတုန်းကသူ 5% နောက် 3% ရှော့ပေးတယ်အခုက 3% ဆိုတော့မှအခုက enhance လက်ဝယ်ရဟာကိုပေါင်းပြီးတော့ drop point ပေးတယ်ဆိုတော့သံသမားတွေတော်နဲ့ခံလာတာပေါ့ဗျာဒီအတိတ်တွေကဟိုပတ်စံထုတ်ပေးတာသံသမားတွေနည်းနည်းပို့ထုတ်ပေးလို့ရတာပေါ့နော်အဲ့ဒီအလူအလိမ့်နဲ့ထုတ်ပေးလို့ညားသွားတဲ့အတွက်မင်းကြီးမှ reserve ပွားမယ်အမှရော့သွားလေကိစ္စမရှိဘူးဆိုတဲ့သဘောမျိုးပေါ်လာတာပေါ့
။ဒါဖြင့်ဘာကြောင့်အခုလိုကြောင်းလဲသတ်မှတ်တာဖြစ်နိုင်ကြကိုလဲစီးပွားရေးလုပ်ငန်းရှင်ကြီးတူက
ဟိုအရင်ပေါ့နော်ကိရှိအကောင့်ကြီးထုတ်ပြီးတော့ဒီအချိန်တလောက်ထုတ်ဆိုတဲ့အစီအစဉ်တက်ကိုဘူဘန်းနေပြီးတော့ဆပြီးတော့လှုပ်လိုက်နေပေါ့နော်။အဲ့ဒီအစီအစဉ်ကကောင်းပါလေစီးပွားရေးလုပ်ငန်းရှင်ကြီးအတွက်လည်းကျွန်တော်တို့ခက်ပေါက်တစ်ခုဖြစ်သွားတယ်ဒါပေမဲ့ special account မှာလေဆက်ဆပိုင်းလုံးကမဆိုးဘူးငွေအနှံမှုလေးတွေကလည်းပြန်တက်လာပြီးတော့ငွေထုတ်သွင်းလေးတွေကလည်းနည်းနည်းပြန်ပွင့်လာတယ်ဒါပေမဲ့ပြီးခဲ့တဲ့လမှာ special account မှာတချို့ဘဏ်တွေကပြောတဲ့အတိုင်းက ထုတ်ပြီးနိုင်မှုမရှိတဲ့ပြဿနာလေးတွေရင်ဆိုင်လာတယ်အဲ့ဒီအတွက်ကိုငွေအနှံနဲ့လူတွေဘက်ကဖန်ပြီးပေါ်မှာရုံကြည်မှုကထပ်ပြီးတော့မတက်လာဘူးပေါ့နော်မတက်လာဘဲနဲ့ငွေသားလိုအပ်ချက်ကငကူတိုင်းပဲညားနေတယ်ညားနေတဲ့အတွက်ဒီဒီကုတ္တိယပို့ပြီးတော့ရောလာတယ်အနေထားရှိတယ်အဲ့ဒီအတွက်ကိုဒါလိုက်ရုံးကြီးထွေဖြစ်နိုင်အောင်လို့ပူပန်နေတဲ့ချောင်းစီးရင်လေးတွေပေါ့နော်ငွေသားပို့ထု
ละชิงวยดาตองอย่างเวกันแต่ฉะตรีพอปะทอกกูตะซงเตียผิดละมะล่ะหรืออเลแลซีไว้ตรงนั้นเช่นตูก็เลยเหมี่ยวเล่นนี่บาเลยวีปูเลซีจินดาลาบ่เนาะแก่ชิมะเมียเลซีจินเนี่ยตะบอผิดมาบ่ผิดเลยซะเอชวยละจารย์เราดิสัตสุขเตหาดิตึ้งเนี่ยซวยหาดิบะลุมะเลลุกูไม่ย่าหรอกโปรเชิงซูนี่อุ้มมาจารย์ปะสัตตั่วถุเมแก่ชะเวฉะกิวะปี้เมให้ซวยจารย์ไซนไซยองอาดิแก่ชะตึ้งเนี่ยจ่อเนี่ยบลุมะจ้องๆมาเวจารย์ไซอ่ะ ตอนนี้อาจารย์นี่บลูมาทุ่มมาเหรอเอ้ยตัวไอ้กว่ากูนี่มันจะเอาตีนเนี่ยไปทุบไปมั้ยตอนนี้ตีนตรงเนี่ยเอาจารย์เช็คไปปีมั้ยส่วนตัวเราตีนเนี่ย50กูเช็คดาวมาตัวเราเลมะเน่เลเนี่ยไปอะเพื่อจะดิเช็คจิตัวเราเปลี่ยนๆยောင်းซะเนี่ยเราตัวเราไอ้กว่ากูตัวเรา
80%ပဲကိုတော့မဖြစ်ရှင်းနိုင်ဘူးလို့ဘန်လုံငန်းရှင်ကဝန်ခံပါတယ်။နင်းတို့ကိုတော့ဆိုရင်အဲမှာကြရလက်ဝယ်ရဟာကိုချက်မတူဘူးဘာမှာပဲရှိတဲ့ဟာပဲအတွက်တော့တစ်ခါတော့ကဘာမှာကျွန်တော်တို့သက်ဆံကြော့သွားရင်အဲမှာကြသွားရင်ဘိုးမှာဖိုင်းတတ်တာရှိတယ်။အခုတော့အဲမှာဘိုးမှာရှိတဲ့ဟာနဲ့ကျွန်တော်တို့လက်ဝယ်မှာဘာမှာရှိတဲ့
ดาลิตไอ้อัญญาอีတော့အခုจုံတွေ့နေရတဲ့လက်ရှိဟာလာငွေကြီးဗန်နေခက်ခဲနေတဲ့ပြဿနာကစံပါတွေထုတ်ကျင်နေထုတ်ပေးလို့မရသေးတဲ့ပြဿနာတော့ဒါနဲ့တော့အဖြေရှင်းနိုင်ပြီပါဘူးအဲ့တော့ဒီဘယ်လုံးလဲပြဿနာကိုကြော်လွားနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာစီးပွားရေးလုပ်ငန်းရှင်ကြီးက
ကျွန်တော်တို့အရင်တော့လူမျိုးဘန်ဒီပေါ်မှာယုံကြည်မှုဟာပြန်ပြီးတော့ရလာနေဘူးပေါ့နော်တက
ตั้งมาทาเลยอันใดไม่รู้ที่จะไล่นาบีรออันทาเลยรู้อันมันนี่แกรู้จริงเนี่ยใช่ไหมเปลี่ยวทาเลยแต่เปลี่ยนไม่รู้ทุกปีไหนรู้เลยไอ้รู้ลงมาละที่จริงผู้เปลี่ยนไม่รู้ที่เศร้าหลังเลยมาเสียเลยยังรู้ลงมาละที่จริงผู้เปลี่ยนไม่รู้ที่เศร้าหลังเลยมาเสียเลยต้องช่วยนายกุญยาเอาจนรู้ลูกปีอ่ะยังเสียเลยอ่ะ
กูมาเพียงส่วนไอ้หนุ่มเนี่ยจะโน้ว่าหนุ่มวัยรุ่นยาวลูกปีมาละทำมาโหกระชากโตกบิสีวัยรุ่นส่วนกูลูกปีมาละซาดิคีบอโน่ที่เกิดอ่ะฟอร์เรลล่ามาเสียนาเตบีผู้บ้านนี่เนี่ยแบรนด์วีพอแคปเซิลลากระดากันเนี่ยแบรนด์วีพอลูเรย์ยงชิมุจ้าลากระดาลูต้องเดือดตุเรกาสบายเลยเนี่ย
ฟิวเอเมริกันแต่งงานนี้สินเชื่อเป็นนี่เลยเราส่งยากระบาดเนี่ยมาดูเนี่ยเรื่องสามมาเรื่องกูอีเมลเดือนหลังจากเนี่ยฟิวเอเปย์ตัดดิสก์ก็นี่จะอยากพูดเป็นนิวายเช่นคุณส่วนที่อีเมลเดือนหลังกูเฟซบุ๊กสามยี่นาการนี่เปล่าเรื่องกูกูต้องอยู่ไหนไหมเฟซบุ๊กต้องอยู่เรื่องนี้เนี่ยฟิวเอเมื่อวานเฟซบุ๊กสามยี่นามาไซน์อัพสุดเลยอพยายามเอาเดือนนี้กูในไลน์อโลเลียวจะมาเรื่องอินเทอร์เน็ตเป็นมาสามยี่นาบอกว่าอีเมลเดือนหลังต้องอย င်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ဆက်လက်ပြီးနားဆင်ကြည့်ရှုရမယ့်သတင်းကတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုမြင့်တက်နေတဲ့အချိန်တုန်းကမလိုအပ်ရင်အိမ်ပြင်မထွက်ရ Stay at Home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုမနေ့နိုဝင်ဘာ25ရက်နေ့ကစပြီးပယ်ဖျက်ပေးလိုက်ပါတယ်။အဲ့ဒီတော့ကိုဗစ်ကာယောဂါကူးစက်မှုကတကယ်ကိုလျော့သွားပြီလား။ပရိဟိတအကူအညီပေးနေတဲ့သူတွေကိုမေးမြန်းပြီးရန်ကုန်ကပေးပို့လိုက်တဲ့သတင်းကိုမတ်စုမုံကပြောပြတာနားဆင်ကြပါခင်ဗျာ။
နေပြီးတော့ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်နဲ့မကွေးတိုင်း၊မန္တလေးတိုင်းပါဝင်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကမြို့နယ်28မြို့နယ်မှာနိုဝင်ဘာလ25ရက်နေ့ကနေစပြီးတော့ stay at home အစီအစဉ်ပယ်ဖျက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီ stay at home အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာ ဓကွဲဒီပြူလူနာနေစဉ်အများဆုံးရှိခဲ့တဲ့ရှမ်းပြည်နယ်အတွင်းကမြို့နယ်၉ခုပါဝင်လာပါတယ်။နောင်ချိုတီဘောကျိုင်းတုံညောင်ရွှေတောင်ကြီးနယ်ရက်စောက်မြို့နယ်မူးဆယ်အပြင်လာရှိုးနယ်လောက်ကိုင်းအဲ့ဒီမြို့နယ်တွေကိုဖြေလျှော့ပေးလိုက်တာပါ။stay at home ပယ်ဖျက်တဲ့အထက်မှာပါဝင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တွေမှာတော့နိုမာလာအစပိုင်းတုန်းက covid လူနာအများစုဟာ ယောဂပြင်းထန်ခြင်းရောက်မှကုသရေးစင်တာတွေစီကိုရောက်လာလို့ကုသရေးပိုင်းမှာအခက်အခဲတွေနဲ့ကြုံခဲ့ကြရပါတယ်။ဒါအပြင်ကိုဗစ်အတီးပြူလူနာပြန်များလာတာကြောင့်ပြန်ကျဈေးတဲ့တွေကိုလည်းကိုယ့်ရက်ွက်အလိုက်ဈေးရောက်မှုနဲ့ရက်ွက်မကျော်ဖို့သတိပေးတဲ့အထိတင်းကျပ်ခဲ့တာပါ။ဒါပေမဲ့လည်းအခုနိုဝင်ဘာလ9ရက်ရောက်ချိန်မှာတော့နောင်ချိုမှာဖျားလာသူအနည်းချင်းသာရှိပြီးတော့စိတ်ချရတဲ့အနေအထားမှာရှ
တော့စတေအဟောင်းပြည်မှာကလေးတွေကလည်းအကြောင်းဖွင့်လို့ရမယ်။နောက်ဈေးတွေလည်းဖွင့်လို့ရမယ်ပေါ့နော်။လုပ်ငန်းရှင်တွေကလည်းလုပ်ငန်းလုပ်လို့ရမယ်ဆိုတဲ့ဟာလေးကိုအဓိကထားပြီးတော့လုပ်ငန်းရှင်ရဲ့ပြဟိတအဖွဲ့ရဲ့အဲဒီအကြောင်းကဆရာဆရာမတွေရဲ့ဌာနဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းပြီးမှပြုလုပ်တဲ့အချိန်မှာတော့ထိန်းချုပ်နေတဲ့အနေအထားကိုတော့ရောက်ရှိလို့နေပါလေဗျ။အခုပြန်ဖွင့်မယ့်အထက်မှာကတော့အလုံးတော်ပြင်တော်ပြင်ဆင်ထားပြီးပါပြီဗျ။ကလေးတွေမနစ်နာအောင်တော့ပြဟိတအဖွဲ့တွေနဲ့လည်းအလုံးတော်ပြင်ဆင်နေပါပြီဗျ။
နောင်ချုံမြို့နယ်မှာဂျွန်လာတို့ကအခြေခံပညာကျောင်းတွေဖွင့်ခဲ့ပြီးတော့ယောဂကူးစက်မှုအခြေအနေတွေကြောင့်ဂျွန်လာကုန်ကန်နီးမှာပဲပြန်ပိတ်လိုက်ရတာပါ။နိုမာလာ25ရက်နေ့ကနေစပြီး stay at home ပဲဖြတ်လိုက်တဲ့အထက်ကချင်ပြည်နယ်ထဲမှာတော့ရွှေကူ၊မိုးကောင်း၊မြကြီးနားနဲ့ဝိုင်းမော်မြို့နယ်လည်းပါဝင်လာပါတယ်။မြကြီးနားမြို့နယ်မှာတော့မြို့ပေါ်အနေထားကကိုဗစ်ကူးစက်သူတိတ်မရှိတော့ပေမဲ့မြို့နယ်ဝေးတဲ့ရက်ကွက်အစွန်ဖျားကရွာတွေမှာတော့ကိုဗစ်ကူးစက်သူကအခုချိန်ထိများနေတော့မယ်လို့ကိုဗစ်လူနာတွေကိုကူညီဆောင်ရွက်ပေးနေတဲ့မြကြီးနားဒေသခံတဦးကပြောပါတယ်
။အချို့ရက်ကွက်တွေဆိုလို့ရှိရင်အဲရက်ကွက်လုံးကြီးပါလားဖြစ်တဲ့ရက်ကွက်တွေရှိတယ်။မြို့ရောအပိုင်းကြတဲ့ရက်ကွက်တွေမှာတော့ဒီအတန်ပြောက်သွားတာပေါ့နော်။ကိုဗစ်ရှိရဆိုရင်အတန်ပြောက်သွားတယ်။မြို့နဲ့နည်းနည်းလေးလမ်းသွားတယ်ပေါ့။အဲ့ဒီဘက်ဒီမှာတော့ကိုဗစ်ဆရာလုံးကြီးကတော့ဖြစ်နေတာပေါ့အဲပုပ်ပွင့်လေးပြောလို့ရှိရင်ကတော့ဒီသူတွေအနေနဲ့ကတော့ဟိုကျင်းကျက်တာများပြီဟုတ်များတော့လွတ်လပ်တွားလာချင်းကြတာပေါ့လေလွတ်လပ်တွားလာနေကြတဲ့အနေအထားလည်းဖြစ်လာတာပေါ့လက်ရှိအနေအထားလေလုပ်ငန်းတွေကလည်းအားလုံးကြီးပါတော့ပြန်ဖွင့်လာတာပေါ့ပိတ်ထားတဲ့တိုင်တွေကပုံမှန်အနေအထားလိုမျိုးတော့ပြန်ဖြစ်နေတာပေါ့လေလက်ရှိကတွားလာလွတ်လပ်ပြန်ဖြစ်နေပြီပေါ့ကိုဗစ်မရှိတော့ဘူးဆိုရင်မှပေါ်ဆောက်လို့တော့မရဘူးပေါ့လေနော်မရှိဘူးဆိုရင်တော့မှအဆုံးချားလေးမှရှိနေတယ်ပေါ့နော်အတော့ကကြီးစင်သွားတာမျိုးတော့မဟုတ်ပါဘူးပေါ့နော်အားအားလေးကိုပြောချင်ပါတော့
ကိုဗစ်တတိယလိုင်းအချိန်မြင့်ခဲ့တဲ့ဇူလိုင်လကနေစပြီးယောဂါကူးစက်မှုအခြေအနေဆိုးခဲ့တဲ့ဒိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း116မြို့နယ်ရှိခဲ့ပါတယ်။အဲ့ဒီမြို့နယ်တွေကနေပြီးတော့ကိုဗစ်ကာယောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုတဖြည်းဖြည်းပြန်ပြီးတော့ပယ်ဖြတ်နေတာအခုဆိုရင်108မြို့နယ်ရှိသွားပါပြီ။ဒါပေမဲ့ချင်းပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်း၊မန္တလေးတိုင်း၊မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကမြို့နယ်12ခုမှာတော့ stay at home ကန့်သတ်ချက်တွေကထုတ်ပြန်ထားဆဲဖြစ်ပါတယ်။ကာယောဂါအခြေအနေကြောင့်အခုလိုမျိုး stay at home သတ်မှတ်ထားတဲ့မြို့နယ်တွေကိုတစ်ခုပြီးတစ်ခုဖြေလျှော့လာသလိုတနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးအတွက်ကိုလည်းအသက်12နှစ်နဲ့18နှစ်အတွင်းမှာရှိတဲ့ကျောင်းသားလူငယ်တွေကိုကိုဗစ် -19 ရောဂါကာကွယ်ဆေးထိုးနှံပေးတဲ့လုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြန်စတင်နိုင်မှုအတွက်လည်းစစ်ကောင်စီကအစီအစဉ်ချလှုပ်ဆောင်နေပါတယ်ရှင်
။ VOA အမေရိကန်တန်ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA American တိုင်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Judoch 70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
VOA American အတန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်အတန်လွင့်ပေးနေပါတယ်။လိုင်းဒိုမီတာ3249တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ပေးသချင်းတွေတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုဒုတိယပိုင်းဆက်လက်နားဆင်ရမှာကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနောက်တစ်ခါဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေဖြစ်ပါတယ်။အဲပထမဆုံးအနေနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။စစ်ကောင်စီအဆုံးသတ်ရေးနဲ့ဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးမှာချင်းမျိုးသားတပ်ဦး CNF နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ပါဝင်လာခဲ့ကြရပုံကိုဦးအောင်ခင်ကရေးပြီးကိုအောင်ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာနားဆင်ကြပ
ါရှင်းပြည်နယ်ကထန်တလန်မင်းဒဟာကာမတူပီနယ်အခြားမြို့နယ်တွေဟာစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ရာမှာလူသိများပါတယ်စစ်ကောင်စီတပ်ကိုချင်းမျိုးသားတပ်ဦးနဲ့ချင်းကာဝရေးတပ်ကခုခံတိုက်ခိုက်နေတာဖြစ်ပါတယ်အမဲလိုက်မုံဆိုးကိုင်ဒူမီတနတ်နဲ့စတင်လိုက်တဲ့အာနာရှင်ဒေါ်လန်ရေးဟာချင်းပြည်နယ်မှာပြန့်နှံ့နေပါပြီ။ချင်းကဝရေးတပ်ဖွဲ့တွေဖွဲ့ပြီးစကိုင်းတိုင်းနဲ့ကလေးမျိုးနယ်အထိတိုးချက်ထားပါရဲ့။အခြားအဆုံးများတဲ့စစ်ကောင်စီတပ်ဟာလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အပြည့်အစုံများလာပြီးထွက်ပြေးရတဲ့အရတားဥယျာဉ်တိုးပွားနေပါတယ်။ဒါကြောင့်ချင်းပြည်နယ်အပါအဝင်စစ်စင်ရေးအားလုံးရပ်ဆိုင်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနိုဝင်ဘာလ10ရက်နေ့ကတိုက်တွန်းရတဲ့အထိအခြေအနေဆိုးဝါးလာပါတယ်။မြို့နယ်ကိုနယ်မှာဟာခါကလွဲပြီးမြို့နယ်အလုံးမှာအင်တာနက်ဖြတ်ထားပါတယ်။မြို့တွင်းတိုက်ပွဲပြင်းထန်တဲ့တန်တလာမှာဆိုရင်မြို့သူမြို့သားအများအပြားထွက်ပြေးကြတဲ့အတွက်လူပေါင်း30လောက်သာကျန်တော်ကြောင်းသိရပါတယ်။ CNF ချင်းမျိုးသားတပ်ဦးကို14လုံးအရေးတော်ပုံကမွေးထုတ်လိုက်သလိုမွေဦးတော်လှန်ရေးက CDF ချင်းကာကွယ်ရေးတပ်ကိုမွေးဖွားလိုက်တာဖြစ်ပါတယ
်။မဆလာဆိုရှယ်လစ်စစ်အာဏာရှင်ခေတ်မှာချင်းနိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကိုင်အဖွဲ့တွေရှိခဲ့ပေမဲ့ CNF ကချင်းမျိုးသားတပ်ဦးကို1988မတ်လမှာတည်ထောင်ပါတယ်။ဖက်ဒရယ်နိုင်ငံတည်ထောင်မဲ့1992မန်နယ်ပလော့သဘောတူညီချက်ကို NLD လွတ်မြောက်နေပြီနဲ့အတူလက်ခံခဲ့ပါတယ်။အင်အား900ဝန်းကျင်ရှိပြီး2012မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရက်ဖို့သဘောတူညီပါတယ်။2015အောက်တိုဘာမှာနိုင်ငံလုံးဆိုင်ရာအပြည့်ရက်သဘောတူစာချုပ် NCA ကိုလက်မှတ်ထိုးပါတယ်။ချင်းမျိုးသားတပ်ဦးဟာချင်းတိုင်းသားအရေးဆောင်ရွက်နေပေမဲ့ဖက်ဒရယ်အရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဒီမိုကရေစီအရေးအတွက်တိုင်းသားလူမျိုးပေါင်းစုံနဲ့လက်တွဲလှုပ်ရှားပြီးတိုက်ပွဲဝင်မယ်လို့65နှစ်မြောက်ချင်းမျိုးသားနေ့2013မှာကျင်းပထားပါတယ
်စစ်ကောင်စီအာဏာသိမ်းပြီးမကြမ်းပြီးဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CNF ချင်းမျိုးသားတပ်ဦးမဟာမိတ်ဖွဲ့လိုက်ကြောင်းမေလကကျင်းပပါတယ် CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်ဟာ NUG အစိုးရအဖွဲ့မှာဖက်ဒရယ်ရေးရာဝန်ကြီးဖြစ်လာပါတယ်အင်အားနည်းပြီနဲ့ CNF ချင်းမျိုးသားတပ်ဦးရဲ့စစ်တင်နန်းတက်တဲ့လူငယ်တွေထောင်ပေါင်းချီနေပါပြီ။ချင်းလူငယ်တွေမကပဲစကိုင်းနယ်မကွေးတိုင်းကဗမာလူငယ်တွေလည်း CNF ရဲ့တင်နန်းကိုတက်ကြပါတယ်။ဒါကြောင့် CDF ချင်းကာကွယ်ရေးတပ်ဖွဲ့မှပါဝင်တိုက်ခိုက်သူတွေထဲမှာ CNF ရဲ့တင်နန်းတက်ခဲ့သူအများအပြားပါဝင်ပွဲရှိပါတယ်။ CDF ချင်းကာကွယ်ရေးတပ်ကိုချင်းအဖွဲ့၅ဖွဲ့ကစုပေါင်းဖွဲ့စည်းတာဖြစ်ပြီးအခုဆိုရင်ဆက်ချောက်ဖွဲ့အထိရှိနေပါပြီ
။အကျန်းဖက်ဆရာနာတိန်းတာကိုစန့်ကျင်တာမို့ စအာနာရှင်စနစ်ချုပ်ငြိမ်းသွားတဲ့အထိတိုက်ပွဲဝင်သွားမယ်လို့ချင်းကာကွယ်ရေးတပ်က AP 24ရက်နေ့ကကြေညာကြောင်းကိုလည်း TVB သတင်းမှာဖော်ပြပါတယ်အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲပြီးဖက်ဒရယ်စနစ်တည်ထောင်မယ်လို့လည်းဆိုပါတယ်ရရလနဲ့နဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ဖို့ဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးမှာနိုင်ငံရေးရွယ်ချက်ပါရှိလာတာကိုတွေ့ရပါတယ်နေမြေကျွမ်းကျင်မှုဒေသခံပြည်သူတွေရဲ့ဝိုင်းဝန်းကူညီမှုစိတ်ဓာတ်ပြင်းထန်မှုစတဲ့အာသာကြေတီကြောင့်တူမီ
တနတ်ကိုင်းချင်းလူငယ်တွေဟာအောင်မြင်စွာတိုက်ပွဲစဉ်တိုင်းဒါဖြစ်ကြောင်းစတင်ပါတရက်နေ့ထုတ်မြန်မာနောင်းမှာဖော်ပြထားပါတယ်ချင်းကာကွယ်ရေးတပ်ဖွဲ့ဆက်ချောက်ဖွဲ့ပူးတွဲပြီးတိုက်ခိုက်ဖို့လဲစီစဉ်ထားပါတယ်ရေရှိတိုက်ပွဲဆင်နွှဲနိုင်မှုအတွက်စစ်လက်နက်ပစ္စည်းကောင်းကောင်းရှိဖို့လိုပါတယ်အရင်ကထိုင်နိုင်ငံမှာဝယ်ယူနိုင်ပေမဲ့အခုတော့ထိုင်းဈေးကွက်မရှိတော့ဘူးလို့စာရေးဆရာဘာတီလစ်နာကဆိုပါတယ်ဒေသခံပြည်သူရဲ့ရိုင်းပင်းကူညီမှုနဲ့ချင်းကာကွယ်ရေးတပ်တွေအောင်ပွဲခံနေပြီးမဲ့အိန္ဒိယနိုင်ငံမီဇိုရမ်နဲ့မဏိပူရမှာခေလုံနဲ့ဒေသခံချင်းတွေများပြလာပါတယ်
ဇိုးလူမျိုးအချင်းချင်းလူမျိုးရေးအကူအညီပေးကြမှာဖြစ်ပေမဲ့ပမာစစ်အာဏာရှင်စန့်ရည်မှာပါဝင်လာမလားဆိုတာကတော့စဉ်းစားစရာဖြစ်နေကြောင်းပါတိလစ်နာကအိယာဝတီစာဆောင်မှာတုံးသက်ထားပါတယ်ခင်ဗျာကိုဗစ်ကာကွယ်ဆေးစီမံမှုအကြောင်းပြောပြထားပါတယ်ကိုဗစ်19ကာကွယ်ဆေးထိရောက်အောင်လူအများစုကိုခံအားရဖို့အတွက်မလိုအပ်တဲ့သူတွေဆေးမထိုးပဲလိုအပ်နေတဲ့သူတွေကိုဦးစားပေးဆေးထိုးသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီကာကွယ်ဆေးစမထိုးရသေးတဲ့သူတွေအတွက်ဦးစားပေးနိုင်ဖို့အားဖြင့်ကာကွယ်ဆေးဘူးစတာထိုးနိုင်ဖို့လိုအပ်သူတွေဘက်ကဘယ်လိုဆောင့်ထိုးသင့်ပါသလဲဒီအကြောင်းညွှန်ရုံမျိုးကကိုဗစ်လူနာတွေကင်တွယ်နေရပြီးမြန်မာပြည်ကလူနာတွေကိုလည်းဖုံးကနေတဆင့်အကူအညီပေးနေတဲ့ကူးဆက်ရောဂါအထူးကူးဒေါက်တာဇေယာတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်နားဆင
်ကြပါโอเคกระดาษเสียแตกเนี่ยสรุปดีโควิดกูกันอ่าลูเมียสุดที่เสียใจกันนู่นมายาบ่เนาะถ้าซ้อมอาชีพกากวยซีดิมะรู้ทีเนี่ยตูดิมะทูยาเบเนี่ยลูเรตูดิเพียงเนาะอาเยจีซงฉะกาบดูดิเลยสรุปอะลูแคนเซอร์ตมะดิประมาณงงๆอ่ะอะหมายให้ชื่อล่ะบ่ครับแคนเซอร์ตมะบ่อดิกาเนาะนอกตะกั่วรอตะจี้เนี่ยช่องสังกาเนี่ยอะแทลูดิเอาตะตะกั่วรอตะจาลูซีอาเนี่ยซีตอกเนี่ยอะแทลูดิบ่ครับสรุปจนอกูอ่ะกูแลตุ้ยไล่ประมาณ CCR ส่วนจนเราโก6ลาเนี่ยชิลาจาลูซินโทรรู้ยาเลยโหลเปียวเลยกูสมุดแดนนะဆိုလဲโทรรู้ยาวาบีဆိုပြီးတော့ပေးလိုက်တယ်ပေါ့เนาะဆိုတော့โทนี้ดูซอว่าเป็นတရုတ်ပြည်อ่ะထုတ်တဲ့ဆိုင်โนเวคဒီသူတို့အနေနဲ့ဒါမျိုးကလင်နီကယ်ထရိုင်ယာထွက်လာမှာပါဒါပေမဲ့6လကျော်ွားလို့ရှင်ရင်တော့ခုနလိုပြောတဲ့63ငါးနဲ့အထက်ကျွန်တော်တို့မှာလဲဒေတာတွေထွက်လာမှာလို့ထင်ပါတယ် maybe ကျောင်းဆောင်ကနေ Sinovac ကလိုချင်လို့မယ်ပေါ့နော်မလိုချင်လည်းမလိုဘူး maybe နှလုံးထဲထိုးလို့ဟိုဘယ်လိုခေါင်းမလဲကောင်းတဲ့ဆေးလည်းဖြစ်ချင်းဖြစ်နေမှာပေါ့လေဆိုတော့ကျွန်တော်အနေနဲ့ပြောရလို့ရှင်တော့အခုချိန်ထိတော့ဘာမှတိကျပြသားတဲ့ဖြေတစ်ခုတော့မရှိသေးဘူးပေါ့လေ for Sinovac အတွက်ကတော့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီ COVID ရောဂါဖြစ်ပြီးတဲ့သူတွေမှာတော့ဒီသဘာဝကကိုယ်ခံအားရတယ်ဆိုပေမဲ့ဘယ်လိုအချိန်မှာသူတို့လဲကာကွယ်ဆေးပြန်ထိုးလို့လဲဆရာကြီ
းဒီယောဂါကြောင့်ရလာတဲ့ immunity ပေါ့နော် natural သဘာဝရရလာတဲ့ immunity ကတဖြည်းဖြည်းကြာရင်နဲ့ဟိုအဖြစ်သွားပါတယ်ပျောက်ွယ်သွားပါတယ်ဒါသိကြပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကဘယ်လိုပြောလဲဆိုတော့โอเคปฐมา2ปัดมาတော့ vaccine 3อ่ะထိုးလို့မရပါဘူးဘာဖြစ်လို့ဆိုဒီယောဂါလက္ခဏာရှိနေသေးတာဟုတ်တခြားလူကိုကူးတော့နံပါတ်1ကဆိုတော့တလအတွင်းကိုထိုးလို့ရလားဆိုထိုးလို့ရပါတယ်တလကြော်လို့ရှင်လည်းထိုးလို့ရပါတယ်ဘယ်ချိန်ထိစောင်းလို့ရလဲမထိုးဘဲနဲ့နေလို့ရလားတချို့လူကမင်းငါမထိုးဘဲနဲ့ဘယ်လောက်ချိန်ထိနေလို့ရသလဲဆိုတော့ဘယ်လောက်ထိနေလို့ရလဲဆိုတော့ကံဒီကံမတော့ပြောလို့တော့မရဘူးဒါပေမဲ့လည်းကျွန်တော်တို့ခမန်းကြီးက3လလောက်ထိရတော့โอเคတယ် antibody ကတဖြည်းဖြည်းနဲ့ကြကြသွားတယ်ပေါ့3လလောက်ကြော်သွားလို့ရှင်တော့မရှိတဲ့လောက်ကိုကြာသွားနိုင်တယ်ပေါ့ဆိုတော့ဖြစ်နိုင်လို့ရှင်တော့ပထမ3လရောဂါရပြီပထမ3လအတွင်းမှာထိုးပါအဲဒါပေမဲ့လေဘယ်နှလုံးထိုးရမလဲဆိုတော့နောက်တစ်ခုထပ်ပြောတာပေါ့လေဆိုတော့ကျွန်တော်တို့ကတော့အခုချိန်မှာကျွန်တော်တို့ဒီနိုင်ငံမှာတော့ Sinovac ဆိုတော့ကျွန်တော်လည်းသိမပြောရဘူးကြာကျွန်တော်တို့ဒီနိုင်ငံမှာတော့ကျွန်တော်တို့ကဘာကိုပြောလဲဆိုတော့ဒီ Pfizer ပဲဖြစ်ဖြစ် GNG ပဲဖြစ်ဖြစ် Moderna ပဲဖြစ်ဖြစ်ဘာပဲရရတစ်လုံးပဲထိုးလိုက် Okay ဘာဖြစ်လို့လဲဆိုတော့ယောဂါရထားပြီးတဲ့လူကိုကျွန်တော်တလုံးထိုးလိုက်ခြင်းဒီကျွန်တော်တို့ booster ပေးလိုက်တဲ့အလိုမျိုးပဲပေါ့နော်ဒီဟာဒီ topic ကိုကျွန်တော်အနေနဲ့လွန်ခဲ့တဲ့3လပြောလို့ရှိရင်ကျွန်တော်မပြောရဲပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့မှာ data လည်းမရှိဘူးလုပ်တဲ့ experience လည်းမရှိဘူးပေါ့နော်အခုဆိုရင်တော့ယောဂါရထားပြီးတဲ့လူဆိုရင်တော့ကျွန်တော်တို့ကတော့တလုံးပဲထိုးလိုက်တယ်3လအတွင်းမှာထိုးကြည့်လိုက်တယ်ထိုးလိုက်ပြီးသွားလို့ရှိရင်ဘာလို့လဲဆိုတော့သဘောကတော့ယောဂါရထားရဲဆိုတာကျွန်တော်တို့ဆေးကိုနှလုံးထိုးထားတယ်လို့မျိုးပဲပေါ့လေတတ်မှတ်လိုက်တယ်ပေါ့ပြီးတော့သူ့ကို booster တလုံးပေးလိုက်တဲ့သဘောပဲပြီးလို့ရှိရင်ကျွန်တော်တို့ကနောက်6လလောက်ဒီမှာကြာလို့ရှိရင်နောက်ထပ်တလုံးပြန်ထိုးမလား6လကျော်ရင်နောက်ထပ်တလုံးပြန်ထိုးမလားပေါ့နော်အဲ့လိုမျိုးသူတို့ discussion လုပ်ပါတယ်ဆိုတော့ဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ထင်ပါတယ်နှလုံးလုံးထိုးခြင်းနဲ့ထိုးလို့တော့ရနိုင်မယ်လို့တော့ထင်ပါတယ်တလုံးနဲ့ထိုးကြည့်တာတော့ကျွန်တော်အမှားတော့မခံရဘူးကျွန်တော်မဆန်းဘူးတဲ့အတွက်ကြောင့်လေအဲ့ဒီအပိုင်းကိုပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီလူအများကိုခံအားရဖို့အတွက်ပေါ့နော်မဖြစ်မနေဦးစားပေးထိုးရမယ့်သူတွေဆိုလို့ရှိရောဘာကိုဒီကထောက်ပြကြလဲဆရာကြီ
းတခြားလူတွေကိုပေါ့နော်မတက်တဲ့ဒီနေရာမှာရှိတဲ့လူတွေကိုပေးလို့ရှိရင်တော့အများကြီးကောင်းလာမှာပေါ့နော်လေဆိုတာလေဗမာနိုင်ငံမှာကျွန်တော် example Romania ကိုပြောခြင်းလေဆိုတော့ဒီ Italy မှာဖြစ်သွားတယ်သူပင်နာနိုင်ငံတွေမှာဖပဖဒီ case အများကြီးဖြစ်သွားတယ် Romania မှာအခုကျမှဖြစ်လာတယ်ဆိုတော့ဒုံနီလူကကျွန်တော်တို့မှာတောင်တန်းဒေသတွေရှိပါတယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့ဆိုတော့ဥမာကချင်ပြည်နယ်မှာဆိုလဲကျွန်တော်တို့တော့ကြားတာပဲအဲ့လိုမျိုး case ဖြစ်လာတယ်ဆိုပြီးတော့ဟိုသတင်းတွေတက်လာတာတော့တွေ့တယ်ပေါ့လေဆိုတော့ဗမာနိုင်ငံမှာတော့သတင်းဒီလိုဖြန့်ချိမှုပိုင်းမှာလည်းတချို့ပိုင်းတွေကလည်းအားနည်းတဲ့ပိုင်းဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့နော်ဟိုဘယ်နေရာမှာသတင်းတွေထွက်လာတယ်ဘယ်နေရာမှာကိစ္စဖြစ်တယ်လဲဆိုတော့မသိဘူးဆိုတော့ဒီနေမှာထိုးလို့ရတဲ့အခွင့်အရေးရှိလို့ရှင်ပထမတစ်လုံးဖြစ်လဲထိုးပါဒုတိယတစ်လုံးကတလကျော်အားလို့ရှင်လည်းထိုးလို့ရပါတယ်ဟို၄ဘတ်အတိအကျမှာထိုးရမယ်ဆိုတာမျိုးကမရှိပါဘူး၆ဘတ်ကြာလို့ဒုတိယတစ်လုံးရတယ်ထိုးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီလူများကိုခံအားစရဖို့လုံးဝမထိုးရသေးတဲ့သူတွေကိုဦးစားပေးထိုးတဲ့ချိန်မှာဒီကာကွယ်ဆေးထိုးပြီးသူတွေအတွက်ရောပေါ့နော်အားလုံးအတွက်အဓိကကာကွယ်သင့်တဲ့နေရာတွေဆိုရင်ရောဒီနိုင်ငံတကာအတွက်ကြုံနေရမြန်မာနိုင်ငံအတွက်ဘယ်လိုထောက်ပြကြလဲဆရာကြီ
းစားတော့ဆိုင်နေမှာဆိုရင်အပြင်မှာစားမလားအထက်မှာစားမလားကျွန်တော်တို့ဒီနယူးယောက်ကတော့ဗက်ဆင်းထိုးဟိုကပ်ပြားလေးတွေကျွန်တော်တို့တယ်လီဖုန်းထဲမှာထုတ်လိုက်ပြီးဆိုတော့အဲ့ဒီကပ်ပြားမရှိလို့ရှင်ပေးမဝင်မှုကိုဆိုတော့ကျွန်တော်ပြောချင်တဲ့သဘောကအလွာပေါင်းမြောင်များစွာသောနေရာကလူတွေကပါဝင်ပတ်သက်ရပါမယ်ဒီယောဂါကိုထိမို့တော့ကကိုဒီအစိုးရတစ်ခုတည်းလောက်တာရလို့မဟုတ်ဘူးဒါကဟိုကိုယ့်ရဲ့စီးပွားရေးတစ်ခုတည်းနဲ့ဟိုတနည်းအားလိုမျိုးပေါ့နော်လူရောက်300ကျော် club ဖွင့်နေဆိုတာဒါမျိုးကလုံးဝမလုပ်တဲ့အရာတစ်ခုပါနောက်တစ်ခုကဗမာနိုင်ငံမှာတော့အများစုကတော့ဒီလက်ဖက်ရည်ဆိုင်တို့ဒီလိုမျိုးပေါ့နော်လက်ဖက်ရည်ဆိုင်ဆိုတာကလေဟို open လို့တော့ပြောကြတာပေါ့နော် open ဆိုလေဟာနယ်ထဲမှာဖြစ်တယ်လို့တော့ပြောတယ်ဒါပေမဲ့လည်းကိုစဉ်းစားကြည့်ခုံလေးကတည်တည်လေးပဲလေးယောက်ထိုင်ကြည့်လိုက်တယောက်မျက်နှာတယောက်ကကတ်နေတာပဲဆိုတော့ဒါတွေကအရန်ကိုကူးနိုင်တဲ့အနေအထားကြီးရှိတာပေါ့နော်နောက်တစ်ခုကဒီလက်ဖက်ရည်ဆိုင်မှာဖြစ်တဲ့ရေလေးချမ်းမကွက်ဒီကင်နာတွေတယောက်လက်ကနေတယောက်ကင်နာတွေဟိုကျွန်တော်တို့ဒီ hand sanitizer လို့ခေါ်တဲ့လက်ကိုဖျန်းတဲ့ဆေးရည်တွေရှိတာကြီးဆိုတော့ဒါတွေအပေါ်မှာအများကြီးမူတည်တယ
်ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိရမလားဆရာ
အရေးကြီးတဲ့တစ်ချက်ကတော့ကိုယ့်ရဲ့ယောဂနေမကောင်းဖြစ်တယ်ထင်လို့ရှိရင်အလုပ်ကိုမသွားပါနဲ့။ဘာဖြစ်လို့လဲဆိုတော့ Go the yellow lumatuajin, the yellow lumatuajin, the go a locum, she did, do all my yazo at the go, the cuddly dog with all him.
Okay, she's in the item, I say.
Go big Kayoga ne Patabi, go women, Tesade, Jamaica Napibare, Celebido Tolumaga. FIBA wine or dari suzi tinsa tare tayin rinwa season phit bare na sin chi shu cha ba khmya
apat sin tinsa twa me tayin tadin lwa ga chu so ba de myama nangan twan tayin da lu myo su rui ni thain cha de ayat de ta rui ma phit pyet ni de phit pyet rui ne tayin da rui ye atan rui go thain hat tinsa thara phit ba de မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေတာတိုင်းသာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖက်အံမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အလုံးကိုစစ်ကောင်စီကနေဖမ်းဆီးမှုတွေလုပ်ဆောင်နေပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟာဦးညီပူရဲ့အယူခံကိုစစ်တွေခိုင်ကြရုံကပယ်ချလိုက်တယ်ဆိုတာနဲ့ကယားပြည်နယ်ကတိုက်ပွဲနဲ့ဖမ်
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းတဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဗအံမြို့နယ်ထဲမှာလက်နက်ကင်အဖွဲ့စည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့မော်တော်ယာဉ်အပါအဝင်လိုင်စင်မဲ့မော်တော်ယာဉ်အားလုံးကိုအခုလကစပြီးစစ်ကောင်စီကဖမ်းဆီးမှုတွေတုံ့ပြန်လှုပ်ဆောင်နေပါတယ်။လက်ရှိအချိန်မှာဗအံမြို့ရဲ့အဝင်နေရာဖြစ်တဲ့တန်လွင်တရာ စာရပြန်တရာနဲ့အိမ်တုတိုးကိတ်တွေမှာလိုင်စင်မဲ့ကားတွေကိုဗအံမြို့ထဲပေးမဝင်တော့ပဲစစ်ကောင်စီတပ်တွေကဖမ်းဆီးသိမ်းဆီးမှုတွေပြုတ်လုပ်နေပြီလို့ဒေသခံတွေကပြောပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စမြဝတီကုံတွယ်ရေးလမ်းကြောင်းပေါ်မှာရှိတဲ့တင်ကန်းညီနောင်ဂိတ်အပြင်ကော့ကရစ်မြို့အထက်လိုင်ဝကိတ်တွေမှာလည်းလိုင်စင်မဲ့မော်တော်ယာဉ်အပါအဝင်နယ်စပ်ကနေဝင်လာတဲ့တရားမဝင်ကုံတွယ် ကျွန်တော်တို့ကလည်းလိုင်းစင်မဲ့မော်ရိုရင်တွေကိုအသုံးပြုကြသလိုကရင်လက်နက်ကိုင်အဖွဲ့အစည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့ကားတွေဆိုရင်ရခိုင်အစိုးရလက်ထက်ကမြို့တွင်သွားလာခွင့်ပြုထားတာရှိပါတယ်။နိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်9000ငါးခါနဲ့တရားစွဲခံထားရပြီးအလုပ်ကျန်းတဲ့ထောင်ဒဏ်နဲ့ချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူရဲ့အယူခံကိုစစ ုပြက်စီမှုပုံမှန်905ခါနဲ့အလုတ်ကျန်းတဲ့ထောင်တန်းနည်းချမှတ်ခဲ့တာပါတက်ဆုံတရားအကြောင်းပြချက်မရှိဘဲခရင်တရားရုံးကပယ်ချလိုက်ပေမဲ့ပြည်နယ်တရားလွတ်တော်ကိုဆက်လက်ယူခံတင်သွင်းသွားမှာဖြစ်တယ်လို့အမှုကိုလိုက်ပါပေးနေတဲ့တစင်ဥပဒေအထောက်ကူပြုဖွဲ့ကရှင်းနေဦးအောင်မြတ်ကျော်ကပြောပါတယ်စစ်တပ်ကအနာတိန်ပြီးနောက်ဥညီဘူးကိုနေအခြေချုပ်ချထားရကနေပြန်လို့ပေးပြီးနောက်ပိုင်းဖြစ်ပေါ်လာရှိရနေကပြန်လေဖမ်းဆီးပြီးနိုင်ငံတော်ကြီးညိုပြက်စီမှု905ခအပါဝင်အကြတိလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55တို့နဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ
်မွန်ပြည်နယ်မှာဆိုင်ကယ်တစ်စီးပေါ်လူ2ဦးစီးလာပါကအထူးစစ်ဆေးသွားဖို့ညွှန်ကြားထားတယ်လို့မော်လမြိုင်မြို့အထွေထွေအုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူတဦးကပြောပါတယ်ပြည်နယ်ရဲအရာရှိတဦးကတွေ့တဲ့ဆိုင်ကယ်တိုင်းကိုစစ်ဆေးမှာမဟုတ်ပေမဲ့နှစ်ယောက်စီးတာတွေ့ရင်လိုအပ်ရင်စစ်ဆေးမင်းများမှာဖြစ်ပြီးစစ်ဆေးမခံလို့ပဲထွက်ပြေးရင်တော့ပြစ်ခတ်ဖမ်းဆီးတာလုပ်နိုင်ပါတယ်လို့ဆိုပါတယ်အခုနိုဝင်ဘာလစာမိုင်းကစပြီးဒဝဲဘိတ်အပါဝင်တခြားမြို့နယ်တွေမှာအမျိုးသားနှစ်ယောက်ဆိုင်ကယ်အတူစီးလာတာအမျိုးသမီးနောက်ကနေအမျိုးသားလိုက်ပါစီးနင်းနေတာတွေ့ရင်တော့အမေးများမရှိပဲပြစ်ခတ်ဖမ်းဆီးသွားမယ်လို့နှစ်ဆက်ကကောင်စီကတေတံတရအမိန့်တဲ့အနေနဲ့ထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ရဲ့နေနမိတ်ထိဆက်နေတဲ့စကိုင်းတိုင်းကလေးမျိုးအနောက်ဘက်တနီယာမှာ PDF ကလေးတပ်ခွဲစခန်းတစ်ခုကိုနိုဝင်ဘာလ16ရက်နေ့နဲ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကစီးနင်းတိမ့်ပိုက်ပြီးတဲ့နောက် PDF ကလေးစေးတပ်ဖွဲ့မှအမျိုးသမီး10ဦးနဲ့ရဲဘော်9ဦးစုစုပေါင်း12ဦးကိုဖမ်းဆီးခံခဲ့ရတာဖြစ်ပြီးရဲဘော်3ဦးကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ PDF ကလေးတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်အသက်ရှင်ကြံရည်တဲ့စေးတပ်ဖွဲ့ဝင်အမျိုးသမီး9ဦးကိုတော့စစ်ကောင်စီကကလေးမျိုးရဲစခန်းအချုပ်မှာ ยาเอชงนองทาบีมันเนสุกเลี้ยงอยู่ติดตะกุเกยสิทธานาโชสิจอยยงมาสิสินนี่เลยลู PDF ကလေးတာဝန်ရှိသူတွေကပြောပါတယ်ဒီခက်တဲ့နိုဝင်ဘာလ22ရက်နေ့တုန်းကလည်းကလေးမျိုးစစ်ကောင်စီလက်အောက်ခံအမှတ်6လေးလေးစစ်လက်နက်ပစ္စည်းတပ်ရင်းကို PDF ဆိုလန် CDMCN CDF KKG တပ်ခွဲကဝင်ရောက်တိုက်ခိုက်ပြီးရန်တူလောင်ရုံတို့ချို့ဖောက်ခွဲပြက်စီးခဲ့တယ်လို့သိရပါတယ်
ချမ်ပီမြောက်ပိုင်းကြောက်မဲမြို့နယ်ထံမှာကိုဗစ်ကာကွယ်ဆေးထိုးမထိုးကိုစစ်ကောင်စီတပ်ကနေတအိမ်တပ်စင်စစ်ဆေးမှုတွေပြုလုပ်နေတယ်လို့တရခန်တွေကပြောပါတယ်။နိုဝင်ဘာလ၄ရက်စပြီးမြန်မာစစ်တပ်ဟာကြောက်မဲမြို့လယ်လမ်းမကြီးမှာစောင့်ဆိုင်ပြီးကိုဗစ်ကာကွယ်ဆေးထိုးမထိုးစောင့်စစ်ရာကနေနိုဝင်ဘာလ9ရက်မှာတော့မြို့တွင်းရပ်ကွက်ကဒေသခံတွေနေအိမ်တွေထဲအထိဝင်ရောက်စစ်ဆေးန
Tavi Lisu Bidu Sita Pwen Tata Rekani, Lanta Lana Bidu Sika Mwiji Tang Kamule Pilo Nide Elo Dita Kanyuya Dariga Biobare, Dikeku Aku Novembala Sampai Masa Tavi, Mwiji Kaukanda Relo Nide Ajao, Lanta Lana Reku, Himpo Sobi Pasan Tang Nida Miu, Kari Sengereku Tavi Tang Nida Miu Relo Nide Elo Dita Kanyuya Biobare, Sita Ka Anna Dengbi Nao Pan Sikang Sika Bidu Sita Pwen Reku Pong Ma Matapa Naina Ajao, Aku Lo Mwiji Kaukan Kaina Pite Elo Dita Kanyuya Biobare.
အခုတင်ပြလာရုံးဆက်လက်တင်ဆက်ပေးသွားမှာပါကြာတီနယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြမ်းမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကနေဖမ်းဆီးအရေးယူမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ကျွန်မအမြန်နဲ့တင်ဆက်ပေးပါမယ်ရှင်
နော်မလာနဆက်တုံးရင်းနေမှာတော့ဒီမော့ဆိုမြို့နယ်ကနေရာ၃ခုမှာစစ်ကောင်စီဘက်ကနေဖမ်းဆီးအရေးယူမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ကျွန်မအမြန်နဲ့တင်ဆက်ပေးပါမယ်ရှင်နော်မလာနဆက်တုံးရင်းနေမှာတော့ဒီမော့ဆိုမြို့နယ်ကနေရာ၃ခုမှာစစ်ကောင်စီဘက်ကနေဖမ်းဆီးအရေးယူမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ကျွန်မအမြန်နဲ့တင်ဆက်ပေးပါမယ်ရှင်
အဲ့ဒီမှာစစ်ကောင်စီကမရောက်သေးတဲ့၊နိုင်ရောက်တော့တံရရတယ်လို့လေ။စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေါ်ဘိုးစီဖုန်ကြီးတောင်ရှိကနေအိမ်နှလုံးကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားမှုနဲ့အတူဖမ်းဆီးမှုတွေလည်းရှိလာပါတယ်။နိုဝင်ဘာလ23ရက်နေ့မှာလွိုက်ကော်မျိုးနောင်ရရက်ွက်ကခရစ်တုဘုရင်ဖျားသောဝင်းကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေခဲ့ ပြောပါတယ်
ဒီမနေ့ရတော့ဟုတ်တယ်တို့အားလုံး၈၈ရက်ကလုံးလွန်လာပါတယ်နော်လွန်လာကကောက်မှုကျန်ရောက်တယ်၆နှစ်ကျော်တော့တို့ကကောက်မှုကျန်ရောက်တယ
်ဒီစေကန်းကတရားမဝင်စေကန်းဖြစ်ပြော့စေကန်းထဲမှာ CDM လုတ်ထားတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားတဲ့သူတွေလည်းပါဝင်တယ်လို့မြောက်ဝတီသတင်းဌာနကဆိုပါတယ်နိုဝင်ဘာလ၈ရက်နေ့ကနေ၂၁ရက်နေ့အထိဒေသအတွင်းမှာ၅ရောက်ပြစ်ဒဏ်ခံရပြော့၂၁ရောက်အဖမ်းခံရတဲ့အတွက်အနာသိမ့်ပြတဲ့နောက်ပြည်နယ်အတွင်းပြစ်ဒတ်ခံရသူ132ဦးဖမ်းဆီးခံရသူက239ဦးရှိသွားပြီလို့ခရီးနီလူမှုအသင်းဖွဲ့များကွန်ရက်ကနှစ်ပတ်တစ်ကြိမ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တန့်ထားတာတစ်နှစ်နီးပါးရှိလာနေပြီမဲ့လေစစ်ဘေးဒုက္ခတွေသသိမ်းနေပါကဒီနေ့အချိန်ထိနေရက်ကိုမပြန်နိုင်သေးပါဘူးဒီအကြောင်းကိုတော့နမ်ဟုံကနေတင်ဆက်ပြီးသွားမှာပါရှင
်မြောက်ဦးမြို့နယ်ပြပင်ရင်စစ်ဆောင်စခန်းမှာလည်းလူဦးရေ3000နီးပါးနေထိုင်နေတာဖြစ်ပြီးသူတို့နေရမှာတပ်မတော်ဘက်ကတပ်ဆွဲထားတာတွေရှိနေပါတယ်အဲ့ဒီဒေသမှာမကြာခဏဆိုသလိုမင်းမြုပ်မိုင်းပေါက်ကွဲမှုတွေရှိနေသေးတာကြောင့်နေရာမပြောင်းနိုင်ကြသေးတာဖြစ်တယ်လို့လဲစခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။လူမျိုးဒေသတွေမှာနေတဲ့အမျိုးသားနေတဲ့နေရာတွေမှာမိုင်းတွေရှိတဲ့မကြာခဏတိုးတိမ်းဆန်တဲ့တော်နေတဲ့တောင်းထားပေါက်နေတဲ့အုံအုံနဲ့ထားပေါက်နေကြတယ်လေ။အဲ့ဒီမှာလူတို့ကအဲ့ဒါနဲ့တကြောင်ပါတယ်သူတို့ဆော့ဝတ်နေရဲ့အခက်ခဲလေးတကြောင်ပါတယ်လေ။အဲ့ဒါနဲ့ကျွန်တော်တို့အဲ့ဒါနဲ့မပြောင်းတော့လို့ကျွန်တော်ခံယူနေတ
ယ်။ရခိုင်ပြည်နယ်ကောင်စီဘက်ကတော့စစ်ဆောင်တွေနေရာပြောင်းရေးအတွက်ကူညီထောက်ပံ့ပေးမယ်လို့ပြောဆိုထားတာတွေရှိနေသလိုတချို့စစ်ဘေးဒုက္ခသည်တွေကိုနေရပြန်နိုင်ဖို့ဆောင်ရွက်ပေးနေတာလည်းရှိနေပါတယ်စစ်ဘေးဒုက္ခသည်တွေကိုနေရပြန်ကြဖို့ကောင်စီဘက်ကတိုက်တွန်းနေပေမဲ့နေရပြန်မဲ့စစ်ဘေးဒုက္ခသည်တွေအတွက်လုံခြုံရေးအမှတ် ဒီအနေအထားကိုအခုလိုဒီလူများကိုခံစားရဖို့လုံးဝမထိုးရတဲ့ဘာဖြစ်ရောက်ဖြစ်ရှိရဲ့။မဆာလာဆိုရှယ်လစ်စစ်အာဏာရှင်ခင်မှာချင်းနိုင်ငံရေးအဖွဲ့အစည်းစဉ်ပယ်ထွက်လိုက်တဲ့ရှိပါတယ်။ဘာလို့လဲဆိုတော့တချို့လူတွေအနေနဲ့ဘာခံချက်မပေးနိုင်သေးတာကြောင့်နေရာမပြန်သေးတာဖြစ်တယ်လို့လည်းလူဦးရေ
900ကျော်လောက်နေထိုင်နေတဲ့စင်ဘောကိုင်းစစ်ရှောင်စခန်းတာဝန်ခံဦးညီပုကပြောပါတယ်။အခုလက်ရှိကကျွန်တော်တို့ဆင်းရောက်သမ်းမှာပဲနေတယ်။ဒီအစိုးရပိုင်းကနေပြီးတော့ပထမတစ်ကြိမ်နဲ့သုံးနှစ်လောက်တော့အင်ပြန်မဲ့စင်းနေကောက်တယ်။ဒါပေမဲ့သူတို့ဘက်ကတုံတရာဟိုဒီပြည်သူတွေရဲ့လုံခြုံရေးကိုသူတို့ဘက်ကနေပြီးအာမခံမပေးနိုင်ဘူး။အဲ့ဒီအတွက်နဲ့ကျွန်တော်တို့ကမပြန်ဖြစ်သေးဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2020ခုနှစ်နိုဝင်ဘာလကတည်းကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တနေတာပါ။ဒါပေမဲ့လည်းဒီလအတွင်းမှာပဲမောင်တော်မြို့နယ်ဖက်မှာတိုက်ပွဲတချို့ဖြစ်ပွားခဲ့တာရှိသလိုရခိုင်ပြည်နယ်မှာအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အနေအထားရှိနေတယ်လို့လည်းရခိုင်လက်နက်ကိုင်အေအေဘက်ကပြောဆိုထားပါတယ်။ ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်နယ်ဗအံမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အားလုံးကိုအခုလကစပြီးစစ်ကောင်စီကနေဖမ်းဆီးမှုတွေတုံ့ပြန်လုဆောင်နေပါတယ်။ပုံမှန်900ခန့်ခွဲနဲ့150ခန့်ထားရပြီးအလုတ်ကျန်းတဲ့ထောင်ဒဏ်နှစ်ချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်ပါတယ်။
တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ line.mida3406.co.ga နေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လဲဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဆိုရင်
တောင်အာဖရိကနိုင်ငံမှာနောက်ထပ်ကိုဗစ်ရောဂါပိုမျိုးကွဲတဲ့တစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိထားပီးလူ့ရေးအများဆုံးဖြစ်တဲ့ကော်တန်ပြည်နယ်မှာငရွေသူတွေကြားကူးစက်မှုနှုန်းများနေပြီးဗီဇာပြောင်းလဲမှုမြန်ဆန်တဲ့အတွက်စိုးရိမ်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။လွန်ခဲ့တဲ့၄ရက်အတွင်းကိုဗစ်ရောဂါကူးစက်မှုတွေတိရစွာတိုးလာနေပြီးမျိုးကွဲတဲ့ကြောင့်ဖြစ်နိုင်
ပြီးခဲ့တဲ့သတင်းပတ်ကစားတိရစ္ဆာန်တိုးလာရမှာပေါ်ဒူးနေက1200ကျော်ရှိခဲ့ပြီးကြာသာပတ်နေ့မှာတော့2465ယောက်ထိရှိခဲ့တာပါ။ကိုဗစ်ရောဂါပိုးအမျိုးအစားအသစ်ကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကြမ်းကြင်သူဖွဲ့ကတောက်ချနေမှာလေးလာဆက်စစ်ဖို့လဲစီစဉ်ထားပါတယ်။ရုရှားနိုင်ငံဆာဂရီးယားဒေသကကြောင်မီးဆွေးတူးဖော်ရေးလုပ်ငန်းမှာတန်ငွေယူဆိုင်ရာကမတော်တဆမှုကြောင့်အလုပ်သမားတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း52ယောက်သေဆုံးသွားတဲ့အကြောင်းရုရှားသတင်းတွေကဖော်ပြပါရယ်ဆိုဗီယက်ယူနီယံခေတ်ကဆက်လို့အဆိုးဆုံးကျုံရတဲ့မတော်တဆမှုမှာပြိမိနေတဲ့ကြောင်မီးဆွေးလုပ်သားတွေကိုကယ်ဆယ်ဖို့ကြိုးစားတဲ့အရေးပေါ်ကယ်ဆယ်ရေး6ဦးလည်းသေဆုံးသွားကြတာပါမတော်တဆမှုဖြစ်ခဲ့တဲ့ကြောင်မီးဆွေးလုပ်ငန်းကညွန်ကြားရေးမှုနဲ့လက်ထောက်ရရှိဖို့ပါဝင်တာဝန်ရှိသူ3ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလည်းဒေသခံစုံစမ်းစစ်ဆေးကော်မတီကပြောဆိုခဲ့ပါတယ်စုံစမ်းစစ်ဆေးသူတွေကတော့တွင်းထဲကလေဝင်လူထွက်ပေါက်တွေမှာတန်းဝဲယူဆင်ရကနေကြောင်မီးဆွေးလုပ်သားတွေအသက်ဆုံးရှုမွန်းချက်သိဆုံးတာလို့လည်းပြောဆိုထားပါတယ်ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်ကစာတင်ကြောင်းတစ်ခုအနီးကြာသပတ်နေ့တုန်းကလုံခြုံရေးရင်နှံကိုပစ်မှတ်ထားတိုက်ခိုက်တဲ့အသေးခံကားဘုံးပေါက်ကွဲမှုကြောင့်လူ၈ယောက်တက်မနေသိဆုံးပြီး18ယောက်တရားရသွားပါတယ်ခြေလောင်းနဲ့ပေါက်ကွဲတဲ့နဲ့လော့ဆက်တဲ့မြူးကလုံးတွေကြောင့်ဘေးလွတ်ရာထွက်ပြေးခဲ့ရပြီးပေါင်းအောင်နေရာကပြန်ထွက်လာတဲ့အချိန်မှာအလောင်းရှင်လောင်းနဲ့ဒဏ်ရာသူ၁၀ယောက်တက်မနေတွေ့ရတယ်လို့လည်းကိုယ်တိုင်တွေ့သူတယောက်က VOA ဆိုမာလီယာဌာနကိုပြောပါတယ်မိုဘိုင်းတ िश्यू ရဲတပ်ဖွဲ့ပြောခဲ့တဲ့ပုဂ္ဂိုလ်ကတော့လုံခြုံရေးရင်နှံကိုပြစ်မှတ်ထားအသေးခံဘုံးခွဲတိုက်ခတ်တာဖြစ်တယ်ဆိုပြီးပြောဆိုထားတာပါ
တရင်အချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဇူဘဲအယ်တာရဲ့နဲ့ဂျိုနာကမ်မီနိုဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 4335နဲ့6383ညလိုင်းဒိုမီတာ49 kHz 6153ညနဲ့တို့ကနေနားဆင်နိုင်ပါတယ်တောတာရှင်မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ Thank you.
This program has come to you from the Voice of America, Washington.